မေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြပြင်ပြောင်းလဲရေးမှာအမေရိကန်ပြည်ထောင်စုရဲ့အကူအညီပေးမှုတွေမှာတစုံတရာအပြောင်းလဲဖြစ်မှာကိုနိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်။တချို့တိုက်ခံနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားပါတီတချို့ကတော့ဒေါ်နယ်ထရမ့်သမ္မတဖြစ်လာတဲ့အပေါ်မှာထောက်ခံတယ်လို့ပြောပါတယ်။American သမ္မတအသစ်ဖြစ်လာမဲ့ Donald Trump ပေါ်မှာမြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့အမြင်တွေနဲ့ပတ်သက်ပြီးအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်
။ American ပြည်ထောင်စုမှာနိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Republican Party က Donald Trump ကနိုင်ရပြီးတော့ American နိုင်ငံရဲ့55ရောက်မြောက်သမ္မတအဖြစ်နဲ့ရွေးချယ်ခံခဲ့ရပါတယ်။ Donald Trump ကရွေးကောက်ပွဲမတိုင်ခင်ကနိုင်ရမယ်လို့အများကထင်ကြေးပေးနေကြတဲ့Democratic Party က Hillary Clinton ကိုကိုယ်စားလှယ်မဲ့290မဲ့232မဲ့နဲ့အနိုင်ရခဲ့တာကြောင့်ရှင်းနှစ်မှာတော့ Republican သမ္မတဦးဆောင်တဲ့အစိုးရတဲ့အတူပြည်တွင်းပြည်ပမူဝါဒတွေလည်းအပြောင်းလဲတွေဖြစ်လာဖို့ရှိနေပါတယ်။လက်ရှိသမ္မတ Obama အစိုးရလက်ထက်မှာတော့မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအကူအညီပေးခဲ့ပြီးမြန်မာနိုင်ငံနဲ့တန်တမာဆက်ဆံရေးတွေပြန်လည်တိုးမြင့်ခဲ့တာကြောင့် Donald Trump ရဲ့အစိုးရတဲ့လက်ထက်မှာနိုင်ငံဆက်ဆံရေးတစုံတရာအပြောင်းလဲဖြစ်လာမှာကိုလက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့စိုးရိမ်မိတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ
်ကျွန်တော်တို့တခြားတော့ပြောစရာမရှိဘူးတခုပဲသူကတစ်ချိန်မှာသူကအရှောက်ကိုစိတ်မဝင်စားဘူးဆိုတဲ့သဘောပြောရတာရှိအဲ့ဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဆိုရင်တော့နော်အနောက်နိုင်ငံအနေနဲ့ရောဘာလဲရင်းနှီးတဲ့ဆက်ဆံမှုလိုချင်တယ်အဲ့တော့အခုသူသမ္မတရွေးကောက်သွားတဲ့အခါကျတော့အဲ့ဒါမျိုးရနိုင်ပါမလားလို့ကျွန်တော်တို့ကစားစိတ်အဲ့ဒီအပြောင်းလဲတွေအဲ့ဒီလိုအခြေအနေတွေဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်တို့စိုးရိမ်ပါတယ်
Donald Trump အနိုင်ရသွားတဲ့အပေါ်မှာအတိုက်ခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရပုဂ္ဂိုလ်ဦးခင်ကြီးကတော့အခုလိုပြောပါတယ်။အ
ဲသူတို့နိုင်တော့ဗျာ။သူသမားတင်လာတဲ့ခါမှာသူနိုင်ငံရေး policy ကဘယ်လိုရှိမလို့ကျွန်တော်တို့မသိသေးဘူးပေါ့နော်။ဘယ်လိုပြောကြမှာမရှိဘူး။တော်တော်တယ်တော့ကျွန်တော်တို့ကသူ့ရဲ့မဲဆော်ပဲကာလတွေမှာကြားရတဲ့ဟာတွေကတော့သူကနိုင်ငံတော်လုံခြုံရေးနဲ့အမျိုးသားရေးကိုပို့ပြီးတော့ဦးစားပေးတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ကြားတော့အဲ့ဒီအပေါ်မှာတော့ကျွန်တော်တို့ထောက်ခံတယ်ဗျာ။
ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေအတွင်းမှာတော့ဒေါနယ်ထရမ့်ကမက္ကဆီကိုနယ်စပ်ကိုအုတ်တိုင်းကာဖို့ကိစ္စလိုနိုင်ငံတော်လုံခြုံရေးနဲ့မျိုးသားရေးကိစ္စရက်တွေကိုအဓိကအလေးပေးပြီးတော့မဲဆွယ်စည်းရုံးခဲ့တာပါ။ရခိုင်မျိုးသားပါတီ ANP ကတော့ဒေါနယ်ထရမ့်ရဲ့မျိုးသားရေးဝါဒီနဲ့နိုင်ငံတော်လုံခြုံရေးနဲ့ဆိုင်တဲ့မူဝါဒတွေကြောင့်အခုလိုရွေးကောက်ပွဲမှာအနိုင်ရတာကိုထောက်ခံတယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
။တို့ကစီကိုလေဂုံပြူကြောင်းနော်ကျွန်တော်တို့ကနော်ဒါဘုံလိုပါဒါပါတယ်အရင်ကတည်းကပို့ထားပါတယ်။ဒေါ်နယ်ထရမ့်ကိုအမျိုးသားရေးဝါဒီပို့ရတာ။ဒီအတမ်ပဲအန်ဒီနောက်အမျိုးသားလုံခြုံမှုကိုတူမတူအောင်ကျွန်တော်တို့တည်ဆောက်မယ်ဆိုတဲ့သဘောထားကိုကျွန်တော်အားရုံသားလေးဖြစ်တယ်။အမျိုးသားလုံခြုံမှုစီလုံခြုံမှုတည်ဆောက်ရတဲ့ရခိုင်မျိုးသားပါတီရဲ့ယက်တီချင်းနဲ့အမေရိကန်သမ္မတနော်ဒါရွေးကောက်တင်ကြောက်ချင်းခံရတဲ့ဒေါ်နယ်ထရမ့်နဲ့ထတ်တူကြတဲ့သဘောဖြစ်တာမို့လို့ကျွန်တော်တို့ထောက်ခံပါတယ်။အမေရိကန်ပြည်သူများနော်ဒေါ်နယ်ထရမ့်ရဲ့အမေရိကန်ပြည်ကြီးပြန်ပြီးလုံခြုံတဲ့နော်နိုင်ငံကြီးဖြစ်အောင်ကြိုးစားဖို့ဆိုတဲ့ရည်မှန်းချက်ကိုထောက်ခံကြတာကိုတို့အတိအမှတ်ပြုပါတယ်လေးလေးလေးစားပါတယ်အားလေးပေးပါတယ
်ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းမူဦးဆိုင်ညွန့်လွင်ကတော့ဒေါ်နယ်ထရမ့်အနိုင်ရသွားတဲ့အပေါ်မှာအံ့ဩမိတယ်လို့ပြောပါတယ
်ပထမဆုံးပြောရရင်တော့အံ့ဩတယ်ပေါ့ဗျာနော်အမေရိကန်ပြည်သူလူထုမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကကိုကြီးအောင်ကြာကောင်းတယ်လက်ဆွေပွဲဒီမှာမဖြစ်နိုင်တဲ့အဲဟာတွေပြောတယ်ဟုတ်လားအခုလက်ခံကြရတယ်ဆိုတာဟိုကကျွန်တော်အဟောတာပါဥမာပြမက္ကဆီကိုတတိုင်းခတ်မယ်လို့ဘာလို့ပေါ့နော်မျိုးပေါ့နော်အဲ့လိုမျိုးမဖြစ်နိုင်တဲ့ဟာတွေပြောနေတဲ့လူတော်မှာသွားထောက်ခံကြရတယ်ဆိုတော့ကျွန်တော်တော်တော်လေးအဟောပါတယ်ကျွန်တော်အမြင်ကတော့သူတို့မြန်မာပြည်ကိုလစ်လျူလို့မရပါဘူးဘာလို့လဲဆိုတော့တရုတ်ပြည်ရဲ့နောက်ဖက်ထွက်တဲ့တကားချင်းနေအောင်ဒါပေမဲ့သူ့ရဲ့ပြောတဲ့ခဲမှာအလုံးကမြန်မာအာရှအတော်ကြီးမဆိုင်ပါဘူးမြန်မာဆိုတော့သူသိပုံလည်းမရဘူးသိတော့သူစိတ်ဝင်စားပုံမရဘူးသူတောင်းယူလာပြီးဆိုတဲ့အချိန်ညာတော့ဒါသူမစင်းစားလို့မရဘူးလို့ထင်ပါလား
မြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကတော့အမေရိကန်ပြည်ထောင်စုရဲ့55ရောက်မြောက်သမ္မတအဖြစ်နဲ့ဒေါ်နယ်ထရမ့်ကိုရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့ဂုံယူဝမ်းမြောက်တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကနေတဆင့်တီးကြားသဝန်လာတွေပေးပို့ခဲ့ပါတယ်ခင်ဗျာ